မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတောင်သူလယ်သမားတွေဟာမိမိပိုင်စိုက်ပျိုးမြေအလုံးကိုစိုက်ပျိုးနိုင်ခြင်းမရှိတော့ပဲပတ်လတ်မြေမြေလွတ်တွေအဖြစ်နဲ့ထားရှိနေကြရပါတယ်။ဘာကြောင့်ဒီလိုမိမိတို့ပိုင်တဲ့စိုက်ပျိုးမြေတွေကိုတောင်သူလယ်သမားတွေကလွတ်ထားပတ်လတ်ထားရပါသလဲဆိုတာကိုကိုခင်မောင်စိုးမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
။မြို့သားနိုင်ငံအများစုမှာတိုင်းပြည်ရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးဖြစ်ကြပါတယ်။မြန်မာနိုင်ငံမှာလည်းအလားတူစိုက်ပျိုးရေးကသာအစဉ်အဆက်ကတိုင်းပြည်ရဲ့စီးပွားရေးဖြစ်ခဲ့ပါတယ်။ဒါပေမဲ့တောင်သူလယ်သမားတွေဟာကိုယ်ပိုင်စိုက်ပျိုးမြေကွက်ကိုစိုက်ပျိုးခြင်းမရှိတော့ဘဲမြေလွတ်တွေပတ်လတ်မြေတွေအဖြစ်ထားတာဟာအရင်နှစ်တွေကလည်းရှိပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းအခုအခါမှာတော့အဆိုးဆုံးဖြစ်နေပါတယ်။ဘာကြောင့်အဲ့ဒီလိုစိုက်ပျိုးခြင်းမရှိတာလဲဆိုတာကိုမကွေးတိုင်းအတွင်းကတောင်သူတို့ကိုမေးကြည့်တော့ဓာမြေဩဇာဈေးတွေအပါအဝင်အစအစဈေးတက်နေတဲ့အတွေ့အရှုံးပေါ်လို့မဆိုင်တော့ဘူးလို့သူကပြောပါပဲ
။ဒီနေ့တော့မြေဩဇာဈေးကြီးကြီးတော့မလွတ်ချင်မှမကြိုက်တာပါ။အရှုံးခံပြီးတော့မလုပ်ဘူး။တကယ်လုံးကိုလွတ်တယ်။အကျဲလုံးကျဲဦးဒီတိုင်းလွတ်တာ။အနှားရည်နဲ့ဒါအခုဈေးလုံးနဲ့ဒါကအမသမားဈေးမြေကြီးဈေးနဲ့ဒါကမကြိုက်တော့။အဲတော့မရှုံးဘူး။အတော်ထွက်တာကမလွတ်ကြတော့ဘူးကြာ။လွတ်ချင်မကြိုက်ဘူး။အဲ့ဒီမကြိုက်လည်းအိမ်ဟာပြီးကလုတ်တဲ့လူမရှိတော့ဘူး။ရတာနဲ့ကုန်တာနဲ့မကြိုက်တော့အဲ့အရာတွေမလုတ်တော့ဘူး။မလုတ်တော့ဘူး။
အဲ့ဒီလိုတောင်သူလယ်သမားတွေကမိမိပိုင်စိုက်ပျိုးမြေကိုပတ်လတ်မြေမြေလွတ်အဖြစ်လွတ်ထားလိုက်ရတဲ့အကြောင်းရင်းကိုတပ်ဆိုင်ရာစိုက်ပျိုးရေးဌာနတွေကကွင်းစင်းလေ့လာတာမရှိတော့ဘူးလို့လည်းသိရပါတယ်။ဒါအပြင်စိုက်ပျိုးမြေကဘလောက်ပတ်လတ်မြေမြေလွတ်အနေနဲ့လွတ်ထားလိုက်ရတာကဘလောက်ဆိုပြီးစဉ်းစားရကောက်တာလည်းမရှိတော့ဘူးလို့သိရပါတယ်။တောင်သူလယ်သမားတွေမိမိပိုင်မြေကိုစိုက်ပျိုးခြင်းမရှိတော့ဘဲလွတ်ထားရတဲ့အကြောင်းရင်းတွေမှာအရင်ကလိုစိုက်ပျိုးစရိတ်ချင်းငွေအမတော်ကြီးကိုထုတ်ချေးတာမျိုးမရှိတာကလည်းအဓိကအချက်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်သူလည်းဖြစ်ကိုယ်တိုင်လည်းလယ်သမားတူဖြစ်တဲ့ဦးမြင့်နိုင်ကသူတို့တောင်သူလယ်သမားတွေဘဝဟာအမေကံဘဝကနေအပြစ်ပယ်ကံဘဝကိုရောက်နေပြီလို့ပြောပါတယ
်။ဆယ်ကားလောက်ရှိရစေကျွန်တော်လုံးဝပတ်လတ်ချက်ကားလည်းမဟုတ်ကလာမှာကတော့ဒေသတော်တော်များများမှာပတ်လတ်တွေတော်တော်များတာပေါ့ဆရာရဲ့ကျွန်တော်စိုက်ပျိုးရေးကလည်းမတတ်နိုင်ရဘူးလေမတတ်နိုင်တဲ့အခါကျတော့ကျွန်တော်တို့၃ရက်သာရှိတဲ့လူကဟိုသေးကခွဲလောက်ပဲစိုက်၊နေသားလောက်ပဲစိုက်၊ကျန်တဲ့တေကကိုလွတ်ထားတာပေါ့နော်ဒီနေ့ကတော့မစိုက်နိုင်တဲ့အနေအထားမှာရှိတာပေါ့ကလည်းပဲစိုက်တောင်းသူတွေနေနေလေတေကဆိုလို့ရှိရင်ကျွန်တော်တို့ကအလုံးစုံကုန်မှကျွန်တော်၅ရက်လောက်ဆိုရင်လောက်တယ်ဆရာကလည်းပဲရလေအဲ့လောက်ဈေးရင်းနဲ့တောင်မှကျွန်တော်တို့တောင်သူတွေမသိနိုင်ကြဘူးဆရာစိုက်ပျိုးဌာနတွေကင်းတယ်လေဒီလိုဆောင်ရွက်ပေးတာလည်းမရှိဘူးဘဝစိုက်ပျိုးရေးချင်းဝင်ပါဆရာရေဟိုလည်းကိုကြီးထောက်ပံ့မှုတွေရတော့တတော်တသိမှာကိုမရတဲ့ခါကျတော့တောင်သူတွေလည်းဟိုမလဲရောင်တယ်ပါဆရာရေအနာသိပြီးတဲ့နောက်မှာတော့ဆရာရေဟိုတောင်သူလယ်သမားတွေရဲ့ဘဝကတော့တော်တော်ကိုပဲမေးရောက်ခံနေပြီးတော့အပြစ်ပြန်တာအဖြစ်ကိုရောက်နေတာဆရာ
အဲ့ဒီလိုစိုက်ပျိုးမြေတွေကိုပတ်လတ်မြေမြေလွတ်တွေအဖြစ်တောင်သူလယ်သမားတွေမိမိသဘောနဲ့လွတ်ထားပြီးစိုက်ပျိုးခြင်းမပြုတာဟာတကယ်တော့ချမှတ်ထားတဲ့လေယာဉ်မြေဥပဒေတွေနဲ့တော့ကိုက်ညီခြင်းမရှိပါဘူး။အဲ့ဒီလိုမိမိသဘောနဲ့ပတ်လတ်တာမြေလွတ်အဖြစ်လွတ်ထားတာဟာနှစ်နှစ်ထက်ပိုကြာရင်သက်ဆိုင်ရာစိုက်ပျိုးရေးဌာနကတည်ယူခွင့်ရှိတယ်လို့မကွေးတိုင်းအခြေစိုက်တောင်သူလယ်သမားအရေးစင်နန်းတွေပေးနေတဲ့ဦးအောင်ကျော်ကျော်ကပြောပါတယ်
ဒီမှာဒီတဏ္ဍာရီတော့တို့နေတဲ့မြေလွတ်တွေကများနေတယ်မဆိုင်ကြဘူးအခုတော့ပိုးဆိုးတာပေါ့ဗျာဥပဒေမှာကတော့တောင်သူလူမရဲ့ဒီငွေကြေးအရင်းကြီးကမှဖြစ်ဖြစ်အစားအသောက်ကြီးလူမျိုးရေးပြဿနာတစ်ခုကြောင့်ဖြစ်ဖြစ်နှစ်နှစ်ချီအောင်သူကတက်ဆပိုင်ကိုရှိတယ်၃နှစ်၄နှစ်၅နှစ်ပေါ့ဗျာတို့တွေလက်ထားမယ်ဆိုရင်အဲ့ဒါကိုဒီအစိုးရကနေစီကဲ့ပြက်ရေးအဖြစ်ပြန်သိမ်းပိုင်ကိုရှိတယ်ဒါပေမဲ့လက်တွေ့မှာတော့အဲ့လိုမျိုးသိမ်းတာတော့ကြားပါဘူးအော်မဆိုင်သေးနဲ့ပြစ်ထားတဲ့ရေတွေရတယ်တမင်ငယ်လုံးလူလောက်ပါအများအရွယ်ဟိုအစိုးရဌာနတွေရဲ့စီးရင်စရာတွေကတော့ဘယ်တော့မှတော့မမှန်ကြဘူးရ
ဆရာနာသိမ့်ပြီးအခုအခါမှာမြန်မာတမင်ငယ်လုံးအစအစကုံစင်းလုံးတွေဈေးတက်နေတယ်လို့တောင်သူလယ်သမားတွေရဲ့အဓိကမြေစီမြေဩဇာအပါအဝင်စိုက်ပျိုးရေးသုံးပစ္စည်းတွေရဲ့ဈေးနှုန်းကလည်းကောက်ခိုက်အောင်မြင့်တက်နေပါတယ်အဲ့ဒီအတွက်လွတ်ထားပတ်လတ်ထားတဲ့စိုက်ပျိုးမြေတွေဟာအခုအခါမှာတော့အလိုလျောက်နွားစက်မြေဖြစ်ကုန်ကြပါတယ်အရင်ကလေယာဉ်မြေနဲ့ပတ်သက်ပြီးလက်ရှိခေါ်လေယာဉ်မြေစီမံခန့်ခွဲရေးအဖွဲ့ဆိုတာဗဟိုကနေရှင်းလက်အထိအစစ်အစစ်ဖွဲ့စည်းပြီးလုံဆောင်တာတွေရှိပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းအလိုလျောက်ပြည့်ပြည့်ကုန်ပါတယ်။စစ်အစိုးရဆက်ဆက်ကစိုက်ပျိုးရေးကိုအခြေခံပြီးတခြားစီးပွားရေးကဏ္ဍကိုပါဘက်စုံဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ကပြည်မီနိုင်ငံတော်တစ်တည်ဆောက်ရေးဆိုပြီးနိုင်ငံပိုင်မီဒီယာတွေမှာဖော်ပြခဲ့ပါတယ်။တစ်ချိန်တည်းမှာပဲစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတော့ လူရဲ့80%ကနေတော့ဟာကြီးလက်မှာနေထိုင်ကြတာအဓိကလေယာဉ်စိုက်ပျိုးရေးလုပ်ငန်းကိုလုပ်ကင်ကြပြီးလူမှုစီးပွားဘဝတွေဟာနှိမ့်ကျနေတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။